ရဲဆုံးခင်ဗျာမတားသည့်35နှစ်မြောက်ပြည်ထောင်စုနှစ်မှာစစ်ကောင်စီကသာဝရငင်းညာရေးပနာမဆွေနွေဆွေတော့စီစဉ်ခဲ့ပါတယ်ဒါမှမဟုတ်အဲ့ဒီဆွေနွေအဖျားရှူသွားတယ်လို့စပြီးတော့ပြောရရင်မှန်မလားခင်ဗျာ
အဲ့ဒီလိုပဲပြောရမှာပေါ့လေဘာဖြစ်လို့တော့ဆိုတော့ပြည်ထောင်စုနှစ်ဒီ35နှစ်မြောက်ခန္ဓာမှာတိုင်းသားလက်နက်ကိုင်ဖွဲ့စည်းအားလုံးကိုဖိတ်ကြားပြီးတဲ့အခါကျတော့ကြိုတင်ပြီးတော့တတ်မှတ်ချက်မပါဘဲနဲ့အဲငင်းငယ်ရေးအတွက်ဆွေးနွေးကြမယ်လို့ဖိတ်ခေါ်လိုက်တဲ့အခါအဲဒီတက်တက်ကြွကြွနဲ့အဲလာတဲ့အဲ EAO ပေါ့နော်တိုင်းသားလက်နက်ကိုင်ဖွဲ့စည်းကတိတ်ပြီးတော့မရှိသလောက်ဖြစ်တာပေါ့ဟိုဒီဆွတ်လိုက်တဲ့ပုံပုံများကလည်းဒုတိယအဆင့်တတိယအဆင့်အဲ့လိုပုံပုံတွေပဲဖြစ်တော့ပြောင်စုနေခန္ဓာပြီးတော့ဆွေးနွေးတဲ့ဆွေးနွေးပွဲမှာလည်းကျွန်တော်ပဲဖြစ်တယ်ဆိုတော့ဖြစ်သဘောလောက်ပဲတွေ့ရတယ်။အဲဆိုတော့ညာမျောမှန်းသလောက်သူတို့ထင်တာသလောက်ဒီမအောင်မြင်ဘူးလို့အဖျားရှူသွားတယ်လို့ပြောမယ်ဆိုရင်ပြောနိုင်ပါတယ်ဗျ
။တကယ်တော့တင်မှန်တဲ့ Federal ပြည်ထောင်စုပေါ်ထွန်းရေးဆိုတာဟာမြန်မာနိုင်ငံအတွက်စိတ်အရေးကြီးတဲ့ကိစ္စပါ။ဒီကိစ္စမဖြစ်နိုင်သမျှ Democracy ထွန်းကားရေးဆိုတာလည်းဖြစ်ဖို့လွယ်လိမ့်မယ်မဟုတ်ပါဘူး။ဆိုတော့စစ်ကောင်စီကလည်းပဲစစ်ကောင်စီလို့ခေါ်စစ်အနာမသိခင်တို့ကစစ်တပ်မတော်လို့ပဲခေါ်သူတို့ကလည်းပဲဒီကိစ္စကိုတကယ်ဖြစ်အောင်လုပ်ပါမယ်လို့ရင်ငယ်ကပြောလာခဲ့ပါတယ်တစ်ဖက်မှာလည်းပဲအရသာအစိုးရဒါအမျိုးသားဒီမိုကရေစီအဖွဲ့ချုပ်နောက်တိုင်းရင်းသားတွေကလည်းပဲဒီဟာကိုအဓိကပြောနေတော့ဒီ topics ဒီအကြောင်းအရာဟာအင်မတန်လူကြိုက်များတဲ့လူတိုင်းလူကျင်တဲ့ကိစ္စဖြစ်ပါတယ်ဆိုတော့အခုစစ်ကောင်စီကခေါ်ယူလိုက်တဲ့ကိစ္စမှာအဖျားရှူသွားရတာဘာကြောင့်လဲသူတို့ခေါ်ယူခဲ့တာအချိန်ကမှားနေသလားသူတို့ရဲ့တကယ်စစ်မှန်တဲ့စေတနာဆန္ဒကိုရှိရလားဒါတွေကိုသဘောမပေါက်ကြတာလားဘယ်လိုကြောင့်လို့ကျွန်တော်သုံးသပ်ကြမယ်ခင်ဗျာ
ဒီအဓိကအဖြစ်တော့အခုလက်တွေ့မြန်မာနိုင်ငံမှာဖြစ်ပေါ်နေတဲ့နိုင်ငံရေးအခြေအနေကြောင့်လို့ထင်ပါတယ်အဲဒီအခုအခြေအနေကဤလူလူတို့ကရွေးကောက်တင်မြှောက်လိုက်တဲ့အစိုးရတရားကခေါ်တဲ့အစည်းအဝေးမျိုးမဟုတ်ဘူးခေတ္တရာကြီးအာဏာထိန်းထားတဲ့စစ်ကောင်စီကခေါ်တဲ့အစည်းအဝေးဖြစ်နေတယ်။နောက်တစ်ခုကအရင်ဒီမတိုင်ခင်ကာလမှာကလည်းဦးသိန်းစိန်အစိုးရလက်ထက် NLD အစိုးရလက်ထက်အစိုးရလက်ထက်နှစ်ခုလုံးမှာလည်းထောက်ရငင်းညာရဖို့အတွက်ဆိုပြီးတော့ဒီအစည်းအဝေးတွေလုပ်ခဲ့တာရှိတယ်ပေါ့နော်။အဲ့ဒါတွေမှာသူတို့တက်ရောက်ပြီးဆွေးနွေးကြတဲ့အခါမှာ NCA လမ်းကြောင်းအတိုင်းဒီသွားဖို့ဆိုပြီးတော့အခြေခံအားဖြင့်တော့frame ရှိပြီးထားပြီးသားပေါ့လမ်းကြောင်းရှိထားပြီးသားဆိုတော့ဒီတက်ကောင်စီကအခုဒီတစ်ခေါက်ခေါ်လိုက်တဲ့အခါမှာဘာမှကြိုတင်သတ်မှတ်ချက်မထားဘဲနဲ့ဆွေးနွေးနိုင်ကြပါတယ်လို့ပြောပေမဲ့တကယ်သူတို့ဒီဆွေးနွေးတဲ့အခါမှာ NCA လက်မှတ်ထိုးထားပြီး NCA လမ်းကြောင်းအတိုင်းဘယ်လိုဆက်လျှောက်ကြမလဲဆိုတာကိုပဲပြောတာသတိထားလိုက်မိတယ်အဲ့လိုဖြစ်တဲ့အတွက်ကြောင့်မလို့ဒီတိုင်းသားလက်နက်ကိုင်ဖွဲ့စည်းတွေတက်ကကြတော့လေနည်းနည်းတော့ဒီစိတ်ပြတ်သွားလိမ့်မယ်လို့ထင်တယ
် NCA လမ်းကြောင်းကိုဘဝင်မကြတာလဲပါတယ်တိုင်းသားအဖွဲ့စည်းတွေဘက်ကတချိန်တည်းမှာပဲစစ်ကောင်စီရဲ့ရည်တည်မှုစစ်ကောင်စီကိုဘဝင်မကြတာလဲပါတယ်ပေါ့လေအဲ့ဒီနှစ်ချက်လို့ပြောမှာပေါ့နော
်မှန်ပါတယ်ဗျမှန်ပါတယ်ဗျ
ဟုတ်ကဲ့အဲ့တော့ကျွန်တော်နောက်ချက်တစ်ဖက်ကိုပြန်ပြီးစဉ်းစားရအောင်တကယ်တော့ဒီကိစ္စဟာလူတိုင်းလူကြီးမြင်မဲ့အင်မတန်ခက်ခဲတဲ့ကိစ္စဖြစ်နေပါတယ်မြန်မာနိုင်ငံရေးမှာဆိုတော့အခြားတစ်ဖက်မှာလည်းပဲအခုလူတွေကသုံးသပ်ကြတယ်အနာသိနာကိုဖိဆန်ကြတဲ့ PDF ရပ်ဖက်ပြည်သူ့ကာကွယ်ရေးအဖွဲ့တွေနဲ့ဒါတိုင်းနာအင်အားစုတွေဟာပုံမစည်းလုံးညီညွတ်သွားတယ်လို့သုံးသပ်ကြပါတယ်ဒါပြည်မကထွက်လာတဲ့လူငယ်တွေမျိုးဆက်သစ်တွေဟာလည်းပဲတိုင်းနာအဖွဲ့တွေကိုအောက်ကိုပြီးတော့ဒါလက်နက်ကိုင်အနာဖီဆိုင်ရေးတော်လှန်ရေးကိုသူတို့လုပ်နေကြတယ်ဆိုတော့ပထမဆုံးကျွန်တော်တို့သူတို့ဘက်ကလုပ်နေတဲ့ပြည်ထောင်စုညီညွတ်ရေးကိုမကြောက်ခင်အခုလက်ရှိအခြေအနေမှာတိုင်းရင်းသားတွေနဲ့ပြည်မကမျိုးဆက်သစ်တွေနဲ့စီလုံးညီညွတ်မှုပိုမိုခိုင်မာလာတဲ့ဆိုတဲ့အမြင်ကိုဦးရထွန်းလက်ခံလာတာမှန်သလား
မှန်ပါတယ်ဗျအတိုင်းအတာတစ်ခုအထီးကတော့ပြည်မကပမာပေါ့နော်ပမာလူငယ်တွေမျိုးဆက်တွေနဲ့ဒီတိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေကြားမှာတိုင်းရင်းသားတွေရဲ့ခံစားချက်နဲ့ပတ်သက်လို့ရှိရင်အရင်တစ်လျှောက်လုံးကပြိတ်ပြီးတော့နားမလဲဖြစ်ခဲ့ရတာနေပြီးတော့အခုကတော့ပို့ပြီးတော့ ီကိုလက်တွေ့ရင်ဆိုင်ရတဲ့အခက်အခဲတွေတော့ဖိနှိပ်ခံရမှုတွေကြောင့်ပို့ပြီးတော့နားလည်မှုရှိသွားတယ်။တော့အပြန်အလှန်ကူညီပြီးတဲ့အခါကျတော့အတူတကွဆန့်ကျင်တိုက်ခိုက်ကြတယ်ဆိုတဲ့အချက်တွေအထိပါရောက်လာတာကိုတွေ့ရတယ်။သို့တော်လည်းတချို့သောတိုင်းရင်းသားအလန့်ကန်အဖွဲ့အစည်းတွေနဲ့ကြားမှာတော့အဲ့လောက်ထိဒီဖြစ်မလာတာကိုလည်းတွေ့ရတယ်။ပြောချင်တာကတော့တိုင်းရင်းသားလက်နက်ကန်အဖွဲ့အစည်းအားလုံးနဲ့ဒီမှာကလူငယ်မျိုးဆက်သစ်တွေကြားတဲ့ကနိုင်ငံရေးအမြင်ကအားလုံးသွားပြီးတော့ဒီစီလုံးညီညွတ်တူညီကြတာတော့မဟုတ်ဘူးတချို့နေရာတွေပေါ့အထူးသဖြင့်တော့အခုဒီရနက်ကန်ပြည်ပကပြင်းထန်နေတဲ့အဲ KNU နယ်မြေတို့ဂရနီတရားပြည်နယ်တို့နောက် KIA နဲ့ဆက်ဆက်တဲ့နယ်မြေတွေချင်းပြည်နယ်တွေမှာနော်သခိုင်းတို့လာမကွေးတို့အိုက်ဒေသတွေမှာဆိုလို့ရှိရင်ဒီတိုင်းသားလက်နက်ကန်အဖွဲ့အစည်းတွေရဲ့ကူညီမှုနဲ့ဒီမကလူငယ်တွေရဲ့ PDF တွေရဲ့ဒေါ်လာတိုက်ခိုက်မှုတွေကရှင်သန်နေရတာဖြစ်တယ်။သူတို့နဲ့ချိတ်ဆက်ထားနိုင်တဲ့နေရာတွေကအဲနည်းနည်းပို့ပြီးတော့ဒီလှုပ်ရှားမှုတွေအားကောင်းနေဆိုတာကိုတွေ့ရပါတယ်ဗျ
။ဟုတ်ကဲ့။နောက်ကျွန်တော်ဒီမေးချင်တာ NUCC ပြည်သူ့လွှတ်တော်ကူစားပြုကော်မတီကဒါဖွဲ့စည်းထားတဲ့အဖွဲ့အစည်းပေါ့လေ။အဲ့ဒီဖွဲ့စည်းရလည်းပဲဘယ်လိုပြင်းပညာရေးဆွဲမဲ့စသဖြင့်ပေါ့ဗျာသူတို့ဘက်ကလည်းပဲတက်တက်ကြွကြွလှုပ်ရှားနေကြပါတယ်ဒီကိစ္စမှာအစိစိကတော့ထားပါတော့အဲ့ဒါသူတို့ရဲ့လှုပ်ရှားမှုအထက်မှာတိုင်းသားအင်အားစုတော်တော်များများတက်ရောက်ကြတယ်ဆိုပြီးသူတို့ပြောကြပါတယ်ဆိုတော့သူတို့ဘက်ကလှုပ်ရှားမှုကိုရောစစ်ကောင်စီဘက်ကလှုပ်ရှားမှုနဲ့စာရင်ဘယ်လိုတွေးရပါသခင်ပို့ပြီးတော့ခြေတန်းရောက်နေသလားပို့ပြီးအလားလားကောင်းနေတယ်လို့ပြောမလားအ
ဲသူတို့ NUCC ပေါ့ဒီအမျိုးသားညီညွတ်ရေးအတိုင်းပင်ခံကော်မတီလားကောင်စီလားမသိအဲဒီအဖွဲ့ကတော့သူတို့ဖွဲ့စည်းတဲ့အခါမှာအဖွဲ့ပေါင်း33ဖွဲ့နဲ့ဖွဲ့စည်းတယ်လို့ပြောတယ်အမျိုးသားအနေနဲ့ကတော့5မျိုးပေါ့လေအဲ့ဒီထဲမှာတိုင်းသားလက်နက်ကိုင်ဖွဲ့စည်းတွေနောက် CRPH လွှတ်တော်ကိုယ်စားလှယ်တွေနိုင်ငံရေးပါတီတွေပြည်내နဲ့တိုင်းဒေသကြီးတွေကအဲဒီ CSO တွေအဲ CDM လုပ်တဲ့ဝန်ထမ်းတွေစသဖြင့်ပေါ့လေအဲ့ဒါလိုအမျိုးသား၅မျိုးနဲ့ဖွဲ့စည်းထားတယ်လို့ဟိုဆိုတယ်။အဲ့ထဲမှာအရေးကြီးတဲ့တိုင်းသားလက်နက်ကိုင်ဖွဲ့စည်းတွေပါဝင်မှုကိုဟိုဒီတရင်နောက်ကမေးလိုက်တဲ့အခါမှာ7ဖွဲ့လောက်ပါတယ်လို့ဆိုပေမဲ့နာမည်အတိအကျနဲ့ပါတာက3ဖွဲ့ပဲရှိတယ်။ KNU ရဲ့ KRENI ရဲ့နောက်တစ်ခါ CNF ရဲ့ပေါ့လေ
။
ဟုတ်။ဒါနဲ့ဖွဲ့စည်းတွေကတော့ဒီနဲ့ညီညွတ်ရေးအတိုင်းမင်္ဂကောင်စီအနေနဲ့တက်ကြတာအဲ့လိုမျိုးတွေလည်းတွေ့ရတယ်။နယ်မြေဒေသအခြေအနေပထွေနေထားကြောင်းမလို့ရုပ်သာကိုပုံမြင်လင်းလင်းကြောပြလို့မရဘူးဆိုပြီးတော့ပြောတာလည်းရှိတယ်။ဆိုတော့ဟိုခမ်းမ်းကြည့်ရတာကပုံမြင်လင်းလင်းပူပေါင်းပါဝင်တယ်ဆိုတာမျိုးမကြေညာကြပဲနဲ့အဲဒီပုံကိုယ်တွေလွတ်ကျတဲ့အခါမှာလည်းခုနပြောသလိုဒုတိယဒဏ်အဆင့်တတိယဒဏ်အဆင့်ပုံကိုယ်တွေလည်းတက်ရောက်ပြီးတဲ့အခါကျတော့ဆွေးနွေးပွဲကိုတက်တယ်လို့ကျွန်တော်ယူဆတယ်အဲ့တော့အဲ့ဒီအခြေအနေကိုခံမှန်းကြည့်လိုက်တော့NUCC မှာရောနာဇာကလုပ်တဲ့ငင်းငိုင်းဆွေးနွေးပွဲတွေမှာရောတိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေကတက်တက်ကြွကြွနဲ့ပြက်ပြက်သားသားပူပေါင်းပါဝင်တာဆိုတာတော့မတွေ့ရဘူးဆိုတော့ဒါကအခြေအနေကိုနိုင်ငံရေးအခြေအနေကိုစောင့်ကြည့်နေတယ်လို့ယူဆတယ
်စစ်အာဏာရှင်နဲ့ဆွေးနွေးရတာတဲ့ဒီလူတို့ရွေးကောက်တွေမြောက်ထားတဲ့အစိုးရနဲ့ဆွေးနွေးရတာပိုကောင်းတာပေါ့ဗျာဒါကတော့ပိုပြီးထိရောက်မှုရှိရဲဆိုတာသူတို့လည်းသိကြမှာပါဒါပေမဲ့ NLD ကပုဂ္ဂိုလ်တချို့ကတိုင်းရင်းသားပါတီတို့တိုင်းရင်းသားပါတီတို့အသီးမမပြုနိုင်ဘူးသူတို့ဒေသရင်းပါတီတို့ပါခေါ်မယ်အာကျွန်တော်စီမလည်းပဲတိုင်းရင်းသားတွေပါတာပဲဆိုတာပြောခဲ့တာကိုဥယျာဉ်ထွန်းလင်းမှတ်မိမယ်ထင်ပါတယ်အဲ့ဒါဆိုတော့အဲ့ဒီလိုသဘောထားမျိုးကြောင့်တိုင်းရင်းသားတွေတချို့ကအမြင်မကြည့်ခဲ့တာလည်းတွေ့ရတယ်ဆိုတော့အခု NUCC ရဲ့လူရဟာ NLD ရဲ့သဘောထားတဲ့တိုင်းသားရဲ့လက်ခံနိုင်တဲ့အခြေအနေကိုပိုရောက်လာမယ်လို့များထင်ပါလားပိုရောက်လာနိုင်ပြလား
ဟုတ်ကဲ့ဦးကျော်စန္ဒာပြောတဲ့ဥစ္စာကိုကျွန်တော်သတိထားမိပါတယ်ဒီပြဿနာကတော့ရှိတယ်အဲ့တော့အခုဆွေးနွေးပွဲမှာလည်းတိုင်းသားလက်နက်ကိုင်အဖွဲ့အစည်းကတက်တဲ့ကိုယ်စားလှယ်ကအဲ့ဒီကိစ္စကိုဟိုတစုံတစပြောသွားတာရှိတယ်ဒီတိုင်းသားလက်နက်ကိုင်ဖွဲ့စည်းတဲ့အနေနဲ့ရလဲတန်တရားတော့ရှိတာပေါ့နော်တန်တရားရှိတယ်ဘယ်လောက်ထိဒီဖက်ဒရယ်စနစ်ကိုကျွန်တော်တို့လုပ်နိုင်ပါလဲဆိုတဲ့ဟာမျိုးပေါ့နော်အဲ့ဒါကျွန်တော်အနေနဲ့တော့ ကနကူတော်လန်ကပြောတဲ့အချက်လက်နဲ့ဆက်စပ်ပြီးတော့ဒါကလည်းအချက်တစ်ချက်လို့မြင်ပါတယ်မလုံနိုင်သေးတာကသူတို့လုံနေတဲ့တော်လန်ရေးရဲ့အလားအလာပေါ့နော်အောင်ပွဲရနိုင်မှာတေချာရဲ့လားဆိုတဲ့ဟာပေါ့အဲ့ဒီအပေါ်မှာတော့အဓိကတည်လိမ့်မယ်လို့ထင်တယ်အဲ့တော့အောင်ပွဲရဖို့တေချာလေးလေးသူတို့ပေါင်းစပ်မှုနော်ပူးပေါင်းမှုကပိုပြီးတော့အဲဒီကက်တက်တာတာဖြစ်လာလေးလေးဖြစ်လာလိမ့်မယ်လို့ယူဆပါတယ်ဗျ